မင်္ဂလာပါရှင် RFA တော်တဆင်ပေးစာပြန်စာကဏ္ဍကနှုတ်ခွန်းဆက်ပါတယ်ဒီတစ်ပတ်စီစဉ်မှာရင်းဦးဆုံးပဲခူးတိုင်းမြက်ကရင်ဖွင့်လာတာကိုတင်ပြမှာပါမိုးညိုမြို့နယ်အတွင်းကျေးရွာဖွံ့ဖြိုးရေးအတွက်ရံမုံငွေတွေကိုအာဏာပိုင်တချို့နဲ့လွှတ်တော်ကိုယ်စားလှယ်တို့ကကိုယ်သဘောနဲ့ကိုယ်သုံးဆွဲလှုပ်ဆောင်နေတဲ့အကြောင်းဒေသခံတူဝရင်ဖွင့်လာတာနားဆင်ကြည့်ပါရှင
်မိုးညိုမြို့နယ်ရွာပေါင်း60လောက်ရှိတဲ့ကျေးရွာဖွံ့ဖြိုးရေးတို့ကိုပြည်သူကို350ချပေးတာအားလုံးက25ရွာရတယ်ဒီကျော်ဝင်ကျော်မှာချပီးရမယ်ပတ်သက်ပြီးတော့ရွာသားတွေကရွာတွင်းမှာအတုံးပြုဖို့တကယ်လိုအပ်တဲ့လမ်းတလမ်းရှိတယ်။အဲ့ဒီလမ်းကိုချပီးဖို့တော့ကိုကျူးကျူးလွတ်တော်ကိုယ်စားလှယ်ကြီးမှာတင်းကြီးတောင်းနဲ့ပဲချလိုက်တယ်။တောင်းလူလက်သမား၄ယောက်ထဲရနေပြီးဧကတရာကျော်လုပ်တဲ့ဥစ္စာကိုသူ့အတူပို့ထားတဲ့ဒါရေကာရာပတ်တာပေါ့။အဲ့ဒီရေကာရာပတ်တဲ့ဒါကဒါဟောင်းလည်းရှိနေတယ်မလုံလောက်ဘူးဆိုပြီးတော့အမျိုးသားလွတ်တော်ကိုယ်စားလှယ်ကနေပြီးအဲ့ဒီမှာချတုံးလိုက်တယ်။အဲ့ဒါကိုရွာသားတွေကလက်မခံဘူး။အဲ့ဒါကိုတိုင်းထားတယ်။အခုဖြစ်နေတာကတော့ကျေးရွာအုပ်ချုပ်ရေးမှူးနဲ့အမျိုးသားလွတ်တော်ကိုယ်စားလှယ်နဲ့၂ယောက်ထဲကနေတုတ်ဖြတ်ပြီးတော့ဒါကိုလှုပ်လိုက်တာကျေးရွာ NLD ရုံးမှာကျေးရွာဥက္ကဋ္ဌတွေကစပြီးဘာမှတိခွင့်မရဘူးသူတို့ကလည်းပဲဘာလို့မှမတည်ရချတာဆိုပြီးတော့မတင်တဲ့နဲ့ဆိုင်တာ
ပခွေးတိုင်းနဲ့ပခိုးတိုင်းအတွင်းမှာတရားမဝင်တိခိုးထုတ်မှုတွေရှိနေတာကိုသက်ဆိုင်ရာအာဏာပိုင်ကအရေးယူဆောင်ရွက်တာမရှိတဲ့အကြောင်းကိုလည်းဒေသခံတဦးကအခုလိုရှင်းပြလာပါတယ်
ပခိုးနဲ့နေပြီးတော့နဲ့ပခိုးနဲ့အသက်ပခိုးရုံးမတွေပဲပုပ်ပါဘက်ကိုလာတဲ့နေရာအဲကျောတွေပေါ့ဒီကပြင်းလို့သိရရင်ကျောကလည်းပါပဲအဲဒီမှာပထောက်နေဆုံး၆ပင်းဘောလီ20ပေးလို့ပြီး20လောက်နဲ့တင်လာမှန်လို့အတူလေးတွေနဲ့ပေါ်ကားပေါ့ဒီ20ပေးသိရခရင်သမောညွန့်နဲ့ဒီဘန်ကုန်းဘက်ကတာဂရလမ်းနိုင်လာတဲ့တက်ကားတွေပို့ထုတ်တယ်ဒီကလုပ်ငန်းရှင်၃ဦးနဲ့ပေါင်းပြီးတော့သူတို့ကလက်ခွဲအဲ့ဘုံမှာဆန့်ထားတာတော့အများကားပေါ့အဲကိုရာချီပြီးလုပ်နေတဲ့လူက5ဦးလောက်ရှိတယ်ရာသောကားဖြင့်ပြေးစီတင်တာဒီကမကွေးတိုင်းဘက်ကိုပြန်ထုတ်တာမရောက်တဲ့ဟာလဲရန်ကုန်လမ်းကျပေါ့သူ highway ကားတွေနဲ့ဆက်ဆက်ပြီးအောက်ကချက်တုံကားတွေကတော့အာကြီးတော့ပုံပြီးပြီးအဲ့လိုသွားကြတာ
ရင်းနှီးချောင်းမြို့နယ်အတွင်းမှာကျေးလက်မီလင်းရေးဆောင်ရွက်ပေးမယ်ဆိုပေမဲ့အခုတတိမီမီရသေးတဲ့အခြေအနေတွေကိုလည်းဒေသခံတူအရင်ဖွင့်လာတာနားဆင်ကြပါအောင်ရှင
်ကျွန်တော်တို့ရင်းနှီးချောင်းမြို့နယ်မှာကျေးလက်မီလင်းဆောင်ရွက်ပေးမယ်ဆိုပြီးတော့မှကျေးလက်တွေမှာလျှက်စစ်တအားတိုင်းကြီးစိုက်ထူခိုင်းတာတွေတော့ကလျှက်စစ်ဒီလိုင်းစိုးတွေတွေ့တန်းထားခိုင်းတာတွေရှိပါတယ်အဲ့လိုသူတို့ကလျှက်စစ်ပြီးပေးမယ်ဆိုလို့ကျေးရွာတွေကနေပြီးတော့မှကိုယ့်အိမ်တွေကပတ်စံကိုစိုက်ပြီးမှရွာတွင်းလိုင်းတွေကိုတတ်တိုင်းတတ်ကျိုးတွေတတ်ဆင်ထားပြီးဖြစ်ပါတယ်ဒါမှမဟုတ်လာပေါင်းများစွာကြာတဲ့အထိလျှက်စစ်ကြီးကရရှိခြင်းမရှိသေးပါဘူးနိုင်ငံတော်ရဲ့တိုင်းနိုင်ငံပုဂ္ဂိုလ်တော်ဆန်းစုကြီးကကျေးလက်ဒေသတွေကိုလျှက်စစ်မီနဲ့ဓမ္မစက်တွေကိုမြင့်မြင့်သဘောသွားမယ်လို့ပြောထားတာရှိပါတယ်။ဒါမလို့ဓမ္မစက်တွေအရာဖြစ်စေ၊လျှက်စစ်မီအရာဖြစ်စေကျွန်တော်တို့ရင်နောင်မျိုးနယ်မှာတော့ထူးထူးခြားခြားတိုးတက်ကောင်းမွန်လာတာမရှိပါဘူး။ဒါကြောင့်မလို့ဝန်ကြီးတွေကနိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်နိုင်ငံတော်သမားကြီးသိရှိဖို့ဒါပေမဲ့တစ်ဖြင့်ရင်ဖွင့်လိုက်ရပါတယ်ခင်ဗျာ
။ဆက်လက်ပြီးစကိုင်းတိုင်းကရင်ဖွင့်လာတာကိုတင်ပြမှာပါ။မင်းကင်းမုံရွာကလန်းမြေပြိုတာရက်20လောက်ကြာခဲ့ပြီဖြစ်ပေမဲ့အခုထထိလမ်းမပြင်းသေးတဲ့အတွက်ဒေသခံတွေသွာလာရေးအခက်တွေ့နေရတဲ့အကြောင်းကို RFA ကိုရင်ဖွင့်လာပါတယ်။နားဆင်ကြပါအောင်ရှင်
။မင်းကြီးကနေမုံရွာကိုသွားတဲ့ကားလမ်းကညသွန်ခဲ့လမ်းမှာနှစ်လမ်းပေါ့အလဲကောင်ကနေပြီးလွတ်ထားတာပေါ့ကားပေးရပဲလွတ်ထားတဲ့လမ်းပေါ့လောလောဆယ်။အဲ့ဒီမှာကြာ9မိုင်လောက်ကမလွတ်ရသေးဘူး။အခုပဲညနေတော့အဆင်းကြီးတယ်။အဲဆင်းမှာအကုန်လုံးမြေတွေကကျိုကြပြီးတော့လမ်းပိတ်သွားတော့တာ။ရက်20လောက်ရှိနေပြီပိတ်နေတာ။ကဏီမျိုးနဲ့မင်းရဲမျိုးနဲ့ကူးတဲ့နေရာမှာဖြစ်တာကားသွားလာပြီးပါအကုန်လုံးရက်ကုန်တော့တာ။အခုကားလိုက်ကနှစ်လိုင်းရှိတာနှစ်လိုင်းသလုံးအောင်ပိတ်သွားတော့တာ။ဆောက်လို့ရဒူးဝင်ကြီးကိုတိုင်းရင်ကကဏီမျိုးနဲ့ဆောက်လို့ရပိုင်တော့ကဏီကသူ့သွားတဲ့လမ်းမဟုတ်တော့တိတ်ပြီးတော့ဂရုမစိုက်တဲ့ပုံစံမျိုးဖြစ်နေရောတာ။မင်းရဲကထွက်လန်းဒီတစ်ပေါက်ပဲရှိတဲ့အတွက်ကြောင့်မလို့။အဲ့တော့ဒီလမ်းကိုပိုကြီးပြင်ပေးနိုင်ဒီမင်းမျိုးနယ်အတွက်ပို့ပြီးအဆင်ပြေအော
င်ဒီတစ်ခါရင်ဖွင့်လာတာကတော့ရန်ကုန်ကပါမြောက်ဒဂုံမှာနေတဲ့သူတူဦးကည9နာရီနောက်ပိုင်းမှာဘက်စကားတွေမရှိတဲ့အတွက်သူတို့ခီးသွားတွေအဆင်မပြေဖြစ်ရတဲ့အကြောင်းကိုအခုလိုရင်ဖွင့်လာပါတယ
်ဘာဂီတာကနေမြောက်ဒဂုံဆွဲတဲ့ 1DX 30လို့ရှိစက်လေးလို့ဒီမြောက်ဒဂုံဘက်ကိုသွားတဲ့ကားတွေရတယ်ဘာဂီတာကနေမြောက်ဒဂုံသွားတဲ့ line ကကြတော့သူကမီနီဘက်လေးကြီးပဲရှိသေးတယ်လေဟိုကားအကြီးလည်းမလဲရတယ်စပယ်ယာလည်းပါနေတော့မယ်ဒီလိုမျိုးပုံစံနဲ့ပဲ 1DX ကြောင်းသွားတာလေကားမပြောင်းညနေပိုင်းဆိုလို့ရှိရင်ဒီ9နာရီနောက်ပိုင်းဆိုရင်ကားတွေကမရှိတော့ဘူးဒါပေမဲ့ကားမရှိတဲ့အခါကျတော့အဲ့လိုမျိုးတစ်ဆင့်တစ်ဆင့်ပေါ့ရောက်တဲ့ကားတွေစီးရတာမျိုးရှိတယ်တခါတလေလည်းကားငှားပြီးပြန်ရတာမျိုးအဲ့လိုမျိုးရှိ အချို့ကားတွေကခီးအစီအတိုင်းသူတို့မစွဲကြတော့ဘူး။ညာဘက်မိုးထုတ်တဲ့အခါကျတော့တညာသေးလောက်ကလူရတဲ့နေရာလောက်ကနေပြီးတော့ပဲဖြတ်ပြီးတော့သူကပြန်ခွေတဲ့ဟာတွေ။ခီးသွားတဲ့လူတွေ၊ညုံသွားတဲ့လူတွေရှင်ပြောင်းလို့ဆိုလို့ရှိရင်ညာမိုးထုတ်တဲ့အထိ၉နိုင်လောက်ရှိတော့ဒိုင်းနေရာပုံမှန်အတိုင်းပဲရှိနေတယ်ပေါ့နော်
။အချင်းပြည်နယ်ဘက်ကရင်ဖွင့်လာတာကိုလည်းတင်ပြကြပါမယ်။အင်းတော်ကြီးဒေတာကတောင်သူတွေစိုက်ပျိုးရေးအခက်တွေ့နေရတဲ့အတွက်စားဝတ်နေရေးတွေအကျက်တဲကြုံရတာတွေကိုတောင်သူတူအားရင်ဖွင့်ပြောပြလာပါတယ်
။အင်းတော်ကြီးဝဲရတဲ့အဲလုံဆန့်ပေါ့မြေလွတ်မြေလဲဆော့ထားတဲ့နေရာလေကျွန်တော်တို့ဒီနစ်ဆပြီးတော့ကဘာရဲ့မြေဘဲရဲ့ပေါ့နော်ဝင်လောက်တာကဧက400ကျော်500နီးပါးရှိတယ်။လုံနေကြတာလည်းနည်းနည်းကြာပြီ။ခုလုံပိုင်ခွင့်ဆိုတာကတရားဝင်မချဝေးတဲ့အခါကျတော့ထွတ်ထွက်ဝင်လဲအဲ့လိုမျိုးလုတ်ပြီးတော့ပေါ့နော်ဝင်ထားကြပြီ။ဆောင်ဝါးကြီးရနဲ့နေတဲ့ခါကျတော့ဆောင်ဝါးဥက္ကဋ္ဌကအဲ့လိုမျိုးသူတို့လူတွေတင်းထားတာတော့ရှိတယ်။တခြားလူတွေတင်းလာကြတော့မတားပေးတဲ့ခါကျတော့ပြဿနာဖြစ်နေတဲ့ဟာလည်းရှိတာပေါ့နော်။ကျွန်တော်ဆုံးတဲ့ခါဒါတွေကမရှိသေးဘူး။ပြည်နယ်ဝန်ကြီးချုပ်ထောက်တန်းညီတယ်။ညီတဲ့ခါကျတော့အဲ့ဒီဝန်ကြီးဥက္ကဋ္ဌကနေတော့ပေါ့နော်။ကျွန်တော်တို့ရှိမှတရားဝင်ချုပ်ထားတာလည်းမရှိဘူး။ကျွန်တော်တို့ဆက်ထားတာလည်းမရှိဘူးလို့အဲ့လိုတော့ပြောခဲ့တာပါပဲ။ဒီအစိုးရကမထပ်ပေးတော့မွန်ကြီးခရိုင်မွန်ကြီးမြို့နယ်ပေါ့နော်။မြေချင်းရုံးကတော့ဒါတွေကိုပြည်သားတော်မထုတ်ပေးသေးဘူး။တိုင်းပြီးတော့ဒီကောက်ရှိထောင်လုံးနဲ့ပေါ့နော်အဲ့လိုမျိုးတွေကောက်ပြီးတော့လုပ်စားတာတွေတော့ရှိတာ
ပေါ့။ AR တိုင်းကအင်းသမားတွေနဲ့အခက်အခဲတွေကြုံနေရပါတယ်တဲ့ RFA ကိုရင်ဖွင့်လာတာနားဆင်ကြည့်ပါအောင်ရှင်
။စင်လုံးရာဒီပရောမစ်ကုမ္ပဏီလီမိတက်ဒါရိုက်တာဆွဲထားတာဒီကတထောင်ပြော။သူတို့ကိုယ်တိုင်လုပ်တာတမင်မမရှိဘူးခင်ဗျာ။လုတ်ကင်ခွင့်ရတဲ့ကြလာတာက2003မှာအဲ့ဒီရှိမှကကျွန်တော်တို့ကလုတ်ကင်ခဲ့တာ။ထောင်ခုနှစ်မြစ်ကုန်ပိုင်းမှာသိတာ။ကမ္ဘာဆိုင်ယူနီတန်လာနဲ့အဲ့အဲ့ကဒုဗိုလ်မှုကြီးတင်လာတဲ့တဲ့အဲ့နေရာတွေကိုလည်းအခုကျောင်းလုတ်ကင်ခဲ့တာမှန်ကန်ပါတယ်ဆိုလို့ခေရင်နေရာမျိုးစီမံခန့်ခွဲရေးခွဲရကဆီစစ်ပြီးတော့အဲ့ကားတင်းလုံးယော်ပေးပါလို့ဆုံးဖြတ်ချက်ထားတာတယ်။တိုင်းကလည်းဒီပြုပါတယ်လို့ညွှန်ကြားမှုတွေရှိထားတယ်။သူတို့ကလည်းကျွန်တော်တို့ကိုယော်ပေးခြင်းလည်းမရှိဘူး။ကျွန်တော်တို့ဒီလုတ်ကင်တာမှန်ကန်တယ်ဆိုပြီးတော့ပြည်အောင်ဆွေးမှုလည်းထောက်ခံတယ်၊မျိုးနယ်ကလည်းထောက်ခံတယ်၊မြေရင်းကလည်းထောက်ခံတယ်အဲ့ဒီလိုကြောင့်အဲ့ဒီဆန်အားတင်းလုံးတွေယူပြီးဖက်လိုက်တဲ့အခါမှာမသိဘူးကြာ။
ဒီတစ်ပတ် RFA တော်တက်ရှင်ပေးစာပြန်စာကဏ္ဍကိုဒီစာနဲ့ပဲရနာခွင့်ပြုပါရှင်။နားဆင်တဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်။